Chile နိုင်ငံမှာမြေထားကရေးစည်းတဲ့သွားတဲ့အပေါ်မကြေမနက်ဖျားကစတင်ခဲ့တဲ့ဆန့်ကျင်ဆန္ဒပြပွဲကြောင့်သမ္မတ Sebastian Pinera ကမြို့တော်ဆန်ဒီယာဂိုမှာတောက်ကြနေကအရေးပေါ်အခြေအနေကြီးညာလိုက်ပါတယ်။မြို့သူမြို့သားတွေငြိမ်းချမ်းစွာနေရဖို့ပုဂ္ဂလိကနဲ့အများပြည်သူတွေကိုသာမကလူသူဦးချင်းစီရဲ့အခွင့်အရေးတွေကိုပါအကာအကွယ်ပေးဖို့အခုလိုအရေးပေါ်အခြေအနေကိုအလေးနက်ထားထုတ်ပြန်ကြေညာတာဖြစ်တယ်လို့သမ္မတ Pinera ကပြောသွားပါတယ်။မြေထားခရီးစည်းတဲ့တာကိုဆန့်ကျင်ဆန္ဒပြတဲ့လောရတစိတပိုင်းအဖြစ်ဆန်ဒီယာဂိုမြို့မြေအောင်ရထားပူတာပေါ်တွင်မှာအထက်တန်းကျောင်းသူကျောင်းသားတွေအဖြစ်အသိစုဝေးရောက်ရှိလာပြီးတော့လူတကူစာဝင်လို့ရတဲ့ဂိတ်ပေါက်တွေကိုလက်မှတ်မပြဘဲခုံကျော်ဝင်ရောက်ခဲ့ကြသလိုလက်မှတ်ဆက်တွေကိုပါတောက်ကြနေကလည်းဖျက်ဆီးခဲ့ကြတာပါဒီဖြစ်ရပ်တွေကြောင့်ပဲဆန်ဒီယာဂိုမြို့မြေအောင်ရထားလိုက်တွေကိုရန်နာလိုက်တဲ့အတွက်ထောင်းတောင်းချီတဲ့ခီးသွွားပြည်သူတွေအလုကနဲ့အင်ပြန်ရေးအခက်ခဲတွေနဲ့ကြုံတွေ့ခဲ့ရပါတယ်ဆန္ဒပြတဲ့တွေကိုမြေရုပ်ပုံတွေတုံးပြီးတော့လူစုခွဲဖို့ကြိုးစားခဲ့ကြတဲ့ရဲတွေကလည်းမြေထားပူတာရုံတချို့ကနေဆုတ်သွားခဲ့ကြပါတယ်။ဆန္ဒပြသူတွေနဲ့ရဲတို့ကြားထိတ်တဲရင်ဆိုင်တွေ့ခဲ့ကြသလိုအဆောက်အုံအတော်များများလည်းမီးတင်ရှုတ်ခံခဲ့ရပါတယ်။ရုံတက်ရုံစင်းချိန်လိုလူရှုတ်တဲ့အချိန်တွေမှာမြေထားစီချီလီခီးတဲ့ဒေါ်လာ1.79ပေးကြရတာပါ။ရထားလိုင်းတွေကိုဒီတစ်ပတ်စနေတနင်္ဂနွေနေ့နေ့ရက်စလုံးဆက်ပြီးရပ်ဆိုင်ထားမယ်လို့လည်းခန့်မှန်းရပါတယ်။